ရခိုင်ပြည်နယ်စစ်တွေမြို့မှာရခိုင်မျိုးသားတွေနဲ့ဘင်္ဂါလီအစ္စလမ်ဘာသာဝင်တွေကြားအောက်တိုဘာလ12ရက်နေ့ည9နာရီလောက်ကစပြီးတော့တင်းမာမှုတွေဖြစ်ခဲ့ပါတယ်။တဖြည်းဖြည်းနဲ့လူအုပ်ဟာထောင်နဲ့ချီလာတာကြောင့်ရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးနဲ့ပြစ်ခတ်တာတနက်တီမိုးပေါ်ထောင်ဖောက်တာတွေအထိဖြစ်ခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။အောက်တိုဘာလ12ရက်နေ့မနေ့ပိုင်းကတော့ဒေသခံရခိုင်လူမျိုးတွေဟိန္ဒူလူမျိုးတွေက OIC ရုံးကိုလက်မခံနိုင်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဗုဒ္ဓဘာသာဝင်တွေကိုအကြမ်းဖက်နေတာတွေကိုရပ်ဖို့အတွက်တောင်းဆိုခဲ့ကြပြီးဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ရုံးကိုစာပေးပို့ခဲ့ပါတယ်။ဒီနောက်မှာတော့စစ်တွေမျိုးကဘင်္ဂါလီဒုက္ခသည်စခန်းတစ်ခုကနေစတင်ပြီးမငြိမ်မသက်ဖြစ်ရကနေစစ်တွေမျိုးကဘင်္ဂါလီအစ္စလမ်ဘာသာဝင်တွေအများဆုံးနေထိုင်တဲ့အောင်မင်္ဂလာရပ်ကွက်မှာလူစုလူဝေးနဲ့စတင်ခဲ့တာပါ။ဒီနောက်ပြစ်ခတ်မှုတွေဖြစ်ခဲ့ရကြောင်းစစ်တွေမြို့ကတအူးကပြောပြပါတယ
်ဒီတက်ကြည်ပြင်းနဲ့ပေးချောင်းဒုက္ခတွေစခန်းမှာသူတို့စပြီးတော့လှုပ်လှုပ်ရွာရွာဖြစ်တယ်ပေါ့ဟိုကြောင့်မို့ပုံစံမျိုးပေါ့လူတွေစုယုံပြီးတော့အဲ့ဒီလိုလှုပ်လာတယ်ဒီမှာအဲ့ဒီကနေပြီးတော့အမလာမှာခဏနာရီဇိုလောက်မှာအဲ့ဒီလိုလမ်းပေါ်ထွက်လာကြတယ်မွတ်စလင်တွေကမွတ်စလင်ကလမ်းပေါ်ထွက်လာပြီးတော့ဟိုစုယုံတဲ့အခါရေးကထိန်ထိန်တော့မနိုင်ဘူးအဲ့ဒီအဖြစ်အပျက်ကိုအနည်းနာမှရှိရေခိုင်းခိုင်းတွေကမြင်တော့သူတို့တဲ့ဆိုင်ကကိုမိတ်ဆွေတွေစီလှမ်းကြုံကြရဲကြုံကြရဲနဲ့တခါရေခိုင်တွေဝိုင်းအောင်လာကြရဲဝိုင်းအောင်လာတော့ဟိုရေကဒီဘက်မှာထင်းတော့မနိုင်တဲ့အထိတခါဟိုဘက်ကရေခိုင်တွေကစူးလိုက်ကြုံရောက်လာတော့အဲ့ဒီမှာထင်းတော့မနိုင်ဖြစ်နေဖြစ်နေတဲ့ကာလမှာအဲ့ဒီကြေကနာပူကြီးလာမှဆိုတဲ့အတွက်ကြောင့်ဆိုပြီးတော့သူမျက်ရည်ဝန်းလေးလုံးပြစ်တယ်တလုံးကလူနေအိမ်ကိုရောက်လာတယ်အဲ့ဒီမှာအိမ်ထဲမှာပေါက်ဝဲအဲ့ဒီရေခိုင်အိမ်မှာကမွေးရတလားလောက်ပဲရှိတယ်ကလေးမွေးနေတာအဲယောက်ျားနာမည်ကစနေထွန်းသူယောက်ျားနာမည်ကမိမနာမည်ကမမည်စုရဲ့အသက်25နှစ်အရွယ်ရှိတယ်တဲ့။အများဆုံးသတိမိသွားတယ်တဲ့။ကလေးကိုအမိပါလေ။အဲ့ဒီပုံမှာတော့သူတို့တို့လည်းအဲ့ဒီဒီအမိကအိမ်ကလူတွေကစကြင်နဲ့ဘောဘလူလို့ပြီးတော့ဒီအဲ့ရုံဆိုတာလမ်းပေါ်မှာပောက်ခွဲရမှာလူအိမ်ပေါ်ထိရောက်ပြီးတော့ပောက်ခွဲရဲဆိုတာမကောင်းဘူးဆိုပြီးပြောတယ်။သူအဲ့ဒီလိုဖြစ်နေတဲ့အချိန်မှာတော့အဲ့ဒီမှာထိန်းလို့မရတော့သူကတနက်ကိုမိုးပေါ်ထောင်ပြေတော့ခဏချက်ရှိရှိလောက်ပြစ်တန်ကြရတယ်ပြန်ကြပြီးတော့နောက်စင်နာကြီးလောက်မှာတော့လူစုပြေးသွားတယ်
ပြစ်ခတ်မှုတွေရှိနေပေမဲ့အသေးအပြောက်နဲ့ဒဏ်ရာရရှိမှုတွေတော့မကြားရသေးဘူးဆိုပြီးမြို့ကန်တွေကဆိုပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့စစ်တွေမြို့ကအာဏာပိုင်တွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ရက်ပိုင်းကစလို့စစ်တွေမြို့မှာတန်ဃာတော်တွေကမြန်မာနိုင်ငံမှာ OIC ရုံးဖွင့်တာကိုလက်မခံနိုင်ကြောင်းဗုဒ္ဓဘာသာဝင်တွေကိုအကြမ်းဖက်တာတွေကိုရပ်ဖို့အတွက်ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်အောက်တိုဘာလ12ရက်နေ့မှာလဲစစ်တွေမြို့မှာဆန္ဒပြမှုတွေဆက်ဖြစ်ခဲ့ပြီးတဲ့နောက်စစ်တွေမြို့မှာရှိတဲ့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ရုံးကိုတွားရောက်ခဲ့ပုံကိုလည်းဆက်ပြောပြခဲ့ပါတယ
်။အလွာဒီပေါင်းစုံပေါ့မြန်မာဒီလိုပါညာအဲ့ဒီဆန္ဒပြတယ်။ဆန္ဒပြမှာတော့အမှန်ကတော့ကိုယ်ဟာထောင်းတော့မဖြစ်ပါဘူး။တမ်းမလူကဒါမှနောက်ကလူထုကလိုက်လာပြီးတော့လင်းကားထောင်းတော့ဖြစ်သွားတယ်။ဟိုအစီလည်းမခံဘူး။နောက်ဘင်္ဂလားဒေ့ရှ်မှာဒီဟိုပါပေါ့။အဲလူပူရပါသားလေးကိုတတခံရတာတို့ရီချိုခံရတာတို့အဲ့ဒါဒီခင်းနေပြင်းပြင်းပေးဖို့ကိစ္စရဲ့နှစ်ပတ်တပြီးတော့သူတို့ကဒီဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ရုံးကိုသွားပြီးတော့စာပေးတယ်ဆန္ဒပြရင်းနဲ့စာပေးတော့အဲ့ဒါသူတို့ကဟိုလောကဖြစ်တယ်ပေါ့ညင်းတယ်လက်မခံဘူးလက်မခံတော့အဲ့ဒါပြန်ယူလာတယ်ယူလာတော့အဲ့ဒီမှာညင်းလေတကားပြောခဲ့တယ်ဆိုရင်တန်တမန်ကျေဝန်းနဲ့မမီဘူးဘာဖြစ်လဲညဖြစ်တယ်ပြောပြီးတော့ထွက်လာ
ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့တာလနဲ့ချီကြာခဲ့ပြီဖြစ်တယ်လို့ပြဿနာတွေကပြေလည်မှုမရသေးပဲတင်းမာမှုတွေရှိနေခဲ့တာပါစစ်တွေမြို့မှာတော့အင်ပါလာလို့ခေါ်တဲ့အောင်မင်္ဂလာရပ်ကွက်မှာအစ္စလမ်ဘာသာဝင်တွေဘင်္ဂါလီတွေကလေးလူကြီးအင်အား 9,000 ခန့်နေထိုင်နေဆဲဖြစ်တာကြောင့်ရခိုင်မျိုးသားတွေအနေနဲ့ပြဿနာတွေဆက်ဖြစ်နေနိုင်တယ်ဆိုပြီးပြောဆိုနေခဲ့တာဖြစ်ပါတယ်အောက်တိုဘာလ12ရက်နေ့ည10နာရီကျော်အချိန်လောက်မှာတော့ပြဿနာတွေပြေလည်သွားပြီဆိုပေမဲ့ရခိုင်လူမျိုးတွေကိုအဖမ်းအဆီးတွေရှိနေတယ်လို့ရခိုင်လူမျိုးတွေဘက်ကပြောဆိုနေပါတယ်ရှင်